ကမ္ဘာနံပါတ်၁တက်နစ်ကစားသမားလိုဘက်ကျိုကိုဖစ်ကသူ့အဖေရောက်ကိုမလာရင်တရဲမတ်တွေအတွင်းတော်လာလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်လို့ပြည်ဝင်ခွင့်စာရွက်စာတမ်းတွေနဲ့ဖြည့်သွင်းခဲ့ရမှာအမားယွင်းတွေရှိခဲ့တယ်လို့ဒီကနေ့ပြောကြလိုက်ပါတယ်။ကျိုကိုဖစ်ကလည်းဒီနေ့ရဲ့ပထမဦးဆုံး Grand Slam တက်နစ်တိုင်ပွဲကြီးဝင်ပြိုင်ခွင့်ရဖို့အပြင်းထန်ကြိုးစားနေရမှာအခုထုတ်ပြန်ချက်ကြောင့်အရှုပ်ထွေးနောက်တစ်ခုထပ်ပြီးပေါ်ပေါက်လာခဲ့ပါတယ်။ဩစတြေးလျနိုင်ငံမဲဘုံမြို့ကိုပြီးခဲ့တဲ့သတင်းပတ်ကထွက်မလာခင်14ရက်အတွင်းတခြားဘယ်နေရာကမှသူခရီးမသွားခဲ့ကြောင်းသူ့ရဲ့လက်ထောက်တွေကမှားယွင်းဖြစ်သွင်းခဲ့လို့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှဂျိုကိုဗစ်ကပြောထားတာပါ။အဲ့ဒီ14ရက်အတွင်းဆာဗီးယားနဲ့စပိန်နိုင်ငံတွေစီသူသွားခဲ့တယ်ဆိုတဲ့သတင်းတွေကထွက်ခဲ့ပြီးသားဖြစ်ပါလေ။ဒီဇင်ဘာလ16ရက်နေ့ကကိုဗစ် -19 စစ်ဆေးရမှာရောဂါရှိနေတယ်ဆိုတဲ့ရသက်ကိုနောက်တစ်နေ့အထိသူမသိခဲ့ဘူးလို့လည်းဂျိုကိုဗစ်ကဆိုပါတယ်။ဆာဗီးယားနိုင်ငံဘဲဂရိတ်မြို့တော်မှာလုပ်တဲ့ကလေးတွေအတွက်တင်းနစ်အားကစားတိုင်ပွဲမှာဆုတက်ပေးခဲ့ပြီးတဲ့နောက်မှသူကသိခဲ့ရတာလို့ပြောပါတယ်။သူမှာကိုဗစ်ရောဂါရှိတယ်ဆိုတာသိရပြီးနောက်တစ်ရက်မှာလုပ်ခဲ့တဲ့မဂ္ဂဇင်းအင်တာဗျူးနဲ့တပ်ပေါ်ရိုက်တဲ့အစီအစဉ်လုပ်ကိုဖျက်သိမ်းကျက်တင်တယ်လို့လည်းသူကဝန်ခံပြောဆိုပါတယ်။အသက်34နှစ်အရွယ်ဂျိုကိုဗစ်ကလာမယ့်တနင်္လာဇန်နဝါရီ18ရက်နေ့မှာစတင်တဲ့ဩစတြေးလျ Open Tennis တိုင်ပွဲအတွက်ပြီးခဲ့တဲ့ဗုဒ္ဓနေ့မှာမဲလ်ဘုန်းမြို့ကိုရောက်လာခြင်းကလေးကဩစတြေးလျတာဝန်ရှိသူတွေနဲ့အခြေတင်ဖြစ်နေကြတာပါ။